ိုင်းရွေးကောက်ပွဲနောက်ဆုံးရလဒ်မထွက်သေးချိန်မှာအဓိကပါတီကြီးနှစ်ခုအနေနဲ့သူနိုင်ကိုနိုင်ညွန်ပေါင်းအစိုးရဖွဲ့နိုင်တော့မယ်လို့ကြွေးကြော်နေကြပါတယ်ဝင်းကြီးချုပ်ဟောင်းတက်ဆင်ရှင်နဝတ်ထောက်ခံပေးထားတဲ့ဖယထိုင်းပါတီကညွန်ပေါင်းအစိုးရဖွဲ့နိုင်တော့မယ်လို့ပြောအပြီးလေးမှာပဲလက်ရှိစစ်အစိုးရထောက်ခံပေးထားတဲ့ Plan Project ပါတီကတော့သူတို့သာညွန်ပေါင်းဖွဲ့နိုင်မှာပါလို့ကြုံဝါလိုက်ပါတယ်ရွေးကောက်ပွဲရလဒ်အပြည့်အစုံမကြေညာနိုင်သေးချိန်မှာထိုင်းနိုင်ငံရေးမတည်ကြမှုတွေများလာတာကိုကိုဝင်းမင်းကဆက်ပြီးတင်ပြမှာပါရှင
်ဟုတ်ကဲ့ပါတနင်္ဂနွေနေ့ကလုပ်ခဲ့တဲ့ထိုင်းရွေးကောက်ပွဲအပြီးလက်ရှိအချိန်ထိအောက်လွတ်တော်မဲအများဆုံးရထားတဲ့ဖျော့ထိုင်းပါတီကပါတီငယ်6ခုနဲ့ပေါင်းပြီးညွန်ပေါင်းအစိုးရဖွဲ့နိုင်တော့မယ်လို့မနေ့ကကြေညာခဲ့ပြီးလေးမှာပဲစစ်တပ်ပါတီ Plan Project ပါတီဘက်ကလည်းညွန်ပေါင်းအစိုးရဖွဲ့ဖို့တခြားပါတီတွေနဲ့အေးအေးဆေးဆေးပြင်ဆင်နေတယ်လို့ပြန်ပြောလိုက်ပါတယ်လက်ရှိဆိုရဝန်ကြီးချုပ်ပရယုတ်ချန်အိုချာကိုဝန်ကြီးချုပ်အဖြစ်ဆက်တင်ဖို့ရှိတဲ့ဖလန်ပရချာရပါတီခေါင်းဆောင်ဥတ္တမဆဗန်နေယနာက
သူတော်မှတ်ကြရရေးကံနော်ဖလန်မှတ်ကြရว่าพรรคพลังประชารัฐเนี่ยจะสามารถ
ဖလန်ပရချာနာပါတီအနေနဲ့နိုင်ငံရေးအတွေ့အကြုံတူတဲ့အခြားပါတီတွေနဲ့ပေါင်းပြီးညွန်မောင်းအစိုးရဖွဲ့နိုင်မယ်လို့ယုံကြည်မှုအပြည့်ကိုရှိထားပါတယ်ဝင်ပါမဲ့ပါတီအရေးအတွက်ကိုလည်းများနိုင်သမျှများအောင်ကြိုးပမ်းစူးစီးသွားမှာပါဒါပေမဲ့အလောတကြီးလို့เสียရတော့မလို့သေးပါဘူ
းတကယ်တော့တနင်္လာနေ့အထိရထားတဲ့မဲရလက်တွေရအောက်လွတ်တော်မှာဝင်းကျုပ်ဟောင်းတက်ဆင်ရဲ့ဖျက်ထိုင်ပါတီက139နေရာရထားပြီးစစ်တပ်ပါတီဖလန်ပရချာရပါတီကတော့69နေရာရထားပါတယ်ဒါပေမဲ့စစ်တပ်စိတ်ကြိုက်ရေးထားတဲ့လက်ရှိဖွဲ့စည်းပုံအရအထက်လွတ်တော်နဲ့အောက်လွတ်တော်နှစ်ရပ်ပေါင်းအများဆုံးမဲနဲ့ဆွေရဖွဲ့ရမှာမှာအထက်လွတ်တော်တစ်ခုလုံးပဲ250ကိုစစ်တပ်ကရထားပြီးဖြစ်ပြီးအောက်လွတ်တော်မှ900အတွက်သာအခုပြိုင်နေကြရတာပါ။လာမယ့်တောက်ကြနေမှာကနူးရလက်ထွက်လာပြီးအဖြူမဲနည်းနည်းစခွဲဖို့မျှော်လင့်နေချိန်မှာစစ်တပ်ပါတီဖလန်ပရချာရက်ခေါင်းဆောင်ဥတ္တမကသူတို့အနေနဲ့အလောတကြီးလှုပ်ရှားမလို့ပုံကိုအခုလိုဆက်ပြောပါတယ
်။ตอนนี้เราอยากอยู่ในกระบวนการนะครับอย่างที่ผมเรียนว่าเราคุยกับพรรคการเมืองต่าง
ๆအခုလုံးလုံးစင်မှာတော့ညွန်ပေါင်းအစိုးရမှပါဖို့အလားအလာရှိတဲ့အခြားပါတီတွေနဲ့စတင်ဆွေးနွေးနေတဲ့အဆင့်မှပဲရှိပါသေးတယ
်။ဒါအပြင်တောက်ချာနေထွက်လာဖို့ရှိတဲ့ကနဦးရလက်အပြီးမေလ9ရက်နေ့ကြာမှတရားဝင်ရွေးကောက်ပွဲရလက်အပြည့်အစုံကိုကျင်းပဖို့ရှိနေတာမို့ဝန်ကြီးချုပ်ဟောင်းတက်ဆင်ရဲ့ဖျက်ထိုင်ပါတီဘက်ကအလင်းစလိုအစိုးရဖွဲ့ဖို့ကြေညာတာကိုစစ်တပ်ပါတီခေါင်းဆောင်ကအခုလိုဝေဖန်လိုက်ပါတယ
်။ไม่มีกลุ่มไหนซีกไหนที่พูดได้จริงจังว่ารวมเสียงได้เท่าไหร่เพราะ
เบย์ปาร์ตี้อันนี้มาแม้อําสูยะเลยลูกไม่ပြောနိုင်ได้ป่าวบาลูแล้วสรอกยุยกอกเปกอมชินอันนี้เมยยีตั่วนี่ดาก็ไม่ปี้ซงได้ลูกบา
ตะเกเรอดียุยกอกเปนอกซงยะละเจียนญาแม้ยะยอกพุตะลากวยหลอกลูนี่ได้เฉยมาရွေးကောက်ပွဲမဲလိမ်မှုတွေရှိနေတယ်လို့ဆဆွဲချက်တွေလည်းထွက်ပေါ်နေတာမို့ထိုင်းနာကနိုင်ငံရေးနဲ့စီးပွားရေးအတွက်အမေရာမှုတွေဖြစ်နေပါတယ်။တကယ်ကအထက်နဲ့အောက်လွတ်တော်နှစ်ရပ်ပေါင်းအမတ်950ရှိတဲ့ထိုင်းလွတ်တော်ထဲမှာစစ်တပ်ပါတီအတွက်တော့ရာပြည်သားအထက်လွတ်တော်မှ250အပါအဝင်စုစုပေါင်း395မဲချော်ရှားရင်အစိုးရဖွဲ့နိုင်မှာမို့အခုရထားပြည်သား69နေအပြင်နောက်ထပ်မဲ28မဲချော်သာလိုပါတော့တယ်။ဒါပေမဲ့ဝင်းကြီးချုပ်ဟောင်းတက်ဆင်ရဲ့ဖျက်ထိုင်ပါတီအတွက်တော့အောက်လွတ်တော်မှာအခုနိုင်ပြီးသား139နေရာအပြင်နောက်ထပ်239နေရာကျော်ရဖို့စောင့်ကြည့်ကြရအောင်မှာဖြစ်ပါတယ်ခင်ဗျာ